Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line to meter 2440 51တို့ကနေဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါရရှင်။ကျမအင်ဂျင်နိုင်ပါ။မင်္ဂ
လာပါရှင်။ကျမသင်္ကီထိုက်ပါ။ကိုညာဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်။ဟောင်ကောင်မှာတော့အစိုးရစန့်ကျင်ဘွဲတွေဆက်ပြီးတင်းမာနေပါတယ်။ရိုဟင်ဂျာတွေဌာနေပြန်ရေးဒုက္ခသည်တွေနဲ့မြန်မာကိုယ်စားလှယ်အဖွဲ့ချဆွေးနွေးမှုတွေမှာတော့တိုးတက်မှုတွေရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေနားဆင်ကြရဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလဲမော်တော်ဆိုင်ကယ်နဲ့ကဘာပတ်နေတဲ့မြန်မာနိုင်ငံသားနှစ်ဦးဟာအခုဆိုရင်သူတို့ရဲ့ခီးစဉ်17နိုင်ငံမြောက်ဖြစ်တဲ့ဖင်လန်နိုင်ငံကိုရောက်ရှိနေကြပါပြီ။
တို့တော့ဒါဘုံကြောက်ကောင်းပါတယ်ခုပေါ်မှာလူမျိုးတွေအဲ့လိုမျိုးစွန့်စွန့်စားစားတစ်ခါမှမသွားဘူးတဲ့ဟာမျိုးပေါ့နော
်ဒါကတော့ကိုတိုင်လဲကဘာလှည့်ခီးသွားတအုပ်ဖြစ်တဲ့ဗြိတိန်နိုင်ငံကမြန်မာဆရာဝန်တအုပ်ကနေပြီးတော့ဒီမော်တော်လော့ခီးစဉ်နဲ့ပတ်သက်ပြီးတော့ပြောပြသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့ VOA တွေ့ဆုံမေးမြန်းထားတဲ့မြမရေးရာဆွေးနွေးကမ်းမြမပြည်ကပေးစာဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်ထူးခြားစံပြသတင်းများစတာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပ
ါဟောင်ကောင်ချွန်းမိုင်ရာဘာချီရင်နဲ့ပြည့်မြေယုံဘုံတွေပြစ်သွင်းခဲ့ကြတဲ့အဓိကယုံနှိမ့်နှင်းရေးရဲတွေကိုအန်တူပြီးတင်းနှင်းကနေတွေကဆနပြသူတွေလမ်းပေါ်ထွက်ဆနပြခဲ့ကြပြီးညပိုင်းအထိတင်းမာမှုတွေရှိနေခဲ့ပါတယ်။ရဲတွေနဲ့ဆနပြသူတွေကြားယုံရင်ဆန်ကပ်ဆက်လက်ဖြစ်ပွားနေတာနဲ့အတူပဲပြီးခဲ့တဲ့သတင်းပတ်တုန်းကဖျက်ဆီးခံခဲ့ရတဲ့တရုတ်အစိုးရရဲ့ဆက်သွယ်ဆောင်ရွက်မှုယုံကိုဆနပြသူတွေမရောက်အောင်ကာကွယ်တဲ့အနေနဲ့ရဲဘက်ကမြေယုံဘုံနဲ့အချိန်ချင်းပစ်ခတ်ခဲ့ပါတယ်။ဆနပြသူတွေကအသာစီးရဖို့နိုင်နဲ့ချီစူးစားခဲ့ကြပေမဲ့လေမိကိုတွေဖုံးနေတာကြောင့်လက်လျှော့နောက်ဆုတ်ခဲ့ကြရပါတယ်။ငင်းချမ်းစွာဆနပြမှုကိုလက်မခံတဲ့ဟောင်ကောင်အစိုးရကိုဆက်လက်ဖိစံသွားဖို့ဆုံးဖြတ်ထားကြောင်းဆနပြသူအများအပြားကပြောဆိုပြီးဒီမိုကရေစီနှီးချရွေးကောက်ပွဲတွေကျင်းပဖို့နောက်ရဲတပ်ဖွဲ့ရဲ့ကိုင်းတွယ်ဆောင်ရွက်ပုံတွေကိုလွတ်လပ်စွာစုံစမ်းစစ်ဆေးရေးလုပ်ဖို့ကိုလည်းတောင်းဆိုကြပါတယ်။မြေယိုဘုံအငွေ့တွေကြားကနေအသက်အောင်ပြီးရှေ့ကိုချီတက်ကြဖို့ဓမ္မမဟုတ်လဲမြေယိုဘုံမော်ကိုရေးပက်ပြီးရှေ့ဆက်ချီတက်ဖို့ကိုလည်းဆန္ဒပြသူတချို့ကတိုက်တွန်းခဲ့ကြပါတယ်။ဆန္ဒပြသူတွေရဲ့အန်တုမှုတွေကြားမှာပဲပြည်မာကြီးအစိုးရရဲ့ဟောင်ကောင်နဲ့မကာအိုဆိုင်ရာဆက်ဆံရေးဌာနကဒီကနေ့တနင်္လာနေ့မှာဟောင်ကောင်ရဲ့လက်ရှိနိုင်ငံရေးမတည်ငြိမ်မှုအပေါ်တရုတ်အစိုးရရဲ့ရှုမြင်ချက်ကိုသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိနေပါတယ်။မတည်ငြိမ်ဖြစ်နေတဲ့ဟောင်ကောင်အပေါ်မှာတရုတ်အစိုးရဘက်ကပြစ်ဒဏ်ခတ်မှုဒါမှမဟုတ်လဲကန့်သတ်မှုတွေချက်မှတ်ဆောင်ရွက်လာမလားဆိုတာကိုဆန္ဒပြသူတချို့ကစောင့်ကြည့်နေကြပါတယ်ရှင
်။အမေရိကန်ပြည်ထောင်စုရဲ့အမျိုးသားထောက်လှမ်းရေးဒါရိုက်တာဒန်ကုတ်စ်ဟာဩဂုတ်လ15ရက်နေ့မှာယာတုကနေနှုတ်ထွက်တော်မယ်လို့သမ္မတထရန့်ကသူ့ Twitter မှာတင်းငွေတွေကရေးသားကြောင်း NBC ရုပ်သံသတင်းဌာနကဖော်ပြပါရယ်ကုတ်စ်ရဲ့နေရာမှာအစားထိုးခန့်အပ်နိုင်ဖို့ Texas ပြည်နယ် Republican အမတ် John Ratcliffe ကိုသူ့အနေနဲ့အမည်စင်တင်သွင်းသွားမှာဖြစ်တယ်လို့သမ္မတထရန့်ကပြောပါရယ် Ratcliffe ဟာ American ရွေးကောက်ပွဲကိုရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့သလားဆိုတာစုံစမ်းစစ်ဆေးခဲ့တဲ့ရောဘတ်မူလာပြီးခဲ့တဲ့သတင်းပတ်ထဲလွှတ်တော်မှာကြားနာမှုလှုပ်စင်တက်ကြွမောင်းမာစွာနဲ့မေးခွန်းထုတ်ခဲ့သူဖြစ်ပါတယ်။ဒန်ကုတ်စ်နဲ့သမ္မတထရန့်တို့ဟာရုရှား၊အီရန်၊မြောက်ကိုရီးယားအရေးကိစ္စတွေမှာထိတ်တိုက်ပြဿနာဖြစ်ခဲ့ကြပါတယ်
။မက္ကဆီကိုနဲ့ကရဲ့အမေရိကန်တောင်ပိုင်းနယ်စပ်မှာသမ္မတဒေါ်နယ်ထရန့်အစိုးရကရွှေပြောင်းဝင်ရောက်သူတွေအပေါ်ပြုမှုကင်တွယ်ပုံနဲ့ပတ်သက်ပြီးအာဖရိကန်နယ်ပေါင်းအမေရိကန်လွှတ်တော်အမတ်အဲလီဂျာကမ်မင်းစ်ကထုတ်နယ်ပြောဆိုခဲ့ပြီးနောက်မှာတော့လွှတ်တော်အမတ်ကမ်မင်းစ်နဲ့သူ့ရဲ့မဲဆန္ဒနဲ့ဘော်တီမိုးမြို့အပေါ်သမ္မတထရန့်ကရင်းနှီးချီထုတ်နယ်ပြောဆိုနေပါတယ်။အောက်လွှတ်တော်အမတ်သက်တမ်း73ချိန်ရှိပြီဖြစ်တဲ့အသက်68နှစ်အရွယ်လွှတ်တော်အမတ်ကမ်မင်းစ်ဟာရက်ဆက်အနိုင်ကျင့်သူအဖြစ်သမ္မတထရန့်ကပြောဆိုလိုက်ပြီးသူ့ရဲ့မဲဆန္ဒနဲ့ဟာဆိုရင်လေကျွတ်တွေတွင်းအောင်သရဝါတွေနဲ့ရှုပ်ပွားနေပြီးယွန်းစရာကောင်းတယ်လို့လဲ Twitter လူမှုကွန်ရက်ကနေဇက်တိုက်ရေးသားခဲ့ပါတယ်။ အမေရိကန်ကိုအထောက်ထားမဲ့ဝင်ရောက်လာသူတွေကိုထိမ့်သိမ်းထားရန်နေဆက်ကထိမ့်သိမ်းရေးစခန်းတွေထက်တောင်မှလွတ်တော်မှခမ်းမင်းစင်နေကစိုးရွားပြီးအန်ဒီရဲ့ပိုးရှိတယ်လို့လည်းသမရထရန့်ကပြောပါတယ်။လွတ်တော်မှခမ်းမင်းစင်မဲဆန္ဒနယ်မှာဘော်တီမိုးမြို့ရဲ့ဆင်းရဲမွတ်တေတဲ့အပိုင်းတွေနဲ့ချမ်းသာတဲ့အပိုင်းတွေလည်းပါဝင်ပြီးတနိုင်ငံလုံးပြည်မြတ်တဦးချင်းဝင်ငွေထက်များသလိုအင်တန်ဘူးမှလည်းပိုများတယ်လို့အစိုးရစင်စရာတွေမှာတော့ဖော်ပြပါတယ်။
အမေရိကန်ကအီရန်နိုင်ငံအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့ထားတာအတွက်အခက်ကြုံနေရတာကိုဥရောပသမ္မဂကအကူအညီဆောင်ရွက်တာမလို့ဘူးဆိုရင်အီရန်အနေနဲ့လည်းသူတို့လိုက်နာရမယ့်နျူကလ িয়ার သဘောတူညီချက်တွေကိုလိုက်နာတော့မှာမဟုတ်ဘူးလို့ပြောနေပေမဲ့အီရန်နျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်ထိန်းချုပ်ရေး2015သဘောတူညီမှုကတော့အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာဆက်ရှိနေဆဲဖြစ်တယ်လို့တနင်္ဂနွေနေ့မှာပြောပါတယ်ဗီယက်နမ်မှာဗီတင်ပြင်သစ်ဂျာမနီဥရောပသမဂ္ဂတရုတ်နဲ့ရုရှားစတဲ့နိုင်ငံတွေကနိုင်ငံကြ合いဝင်ကြီးတွေနဲ့တွေ့ဆုံကြီးမှာအီရန်ဘက်ကအဲ့လိုပြောဆိုလိုက်တာပါတွေ့ဆုံဆွေးနွေးပွဲအဆုံးမှာလည်းကျေနပ်မှုရရှိကြောင်းအီရန်နဲ့တရုတ်နိုင်ငံကိုယ်စားလှယ်တွေကပြောပါတယ်အရာရာကိုဖြည့်ရှင်းပြီးပြီလို့မပြောနိုင်သေးပေမဲ့တောင်ဝန်ရှိတဲ့နိုင်ငံတွေအားလုံးဆွေးနွေးမှုဟာတေးသိမ့်သိကိုနှေးကွေးလွန်းတယ်လို့အီရန်နိုင်ငံကြ合いဝင်ကြီးကနေပြီးတော့ပြောကြားလိုက်တာဖြစ်ပါတယ်တရုတ်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဖူကွန်ကလည်းဆွေးနွေးပွဲအတွင်းတင်းမာမှုတွေရှိခဲ့ပေမဲ့အခြေအနေတွေအားလုံးတိတ်ပြီးတော့အားလုံးဟာကြွန့်ကျင်သူတွေကနေပြီးတော့တာဝန်ရှိသူတွေဖြစ်ကြောင်းပြောကြားပါတယ
် VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေထာနေပြန်ရေးဒုက္ခသည်တွေနဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကြားဆွေးနွေးမှုတွေမှာတိုးတက်မှုရှိတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေထာနေပြန်လာနိုင်ရေးပြင်ဆင်မှုတွေကိုနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူခေါင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဒုက္ခသည်တွေကိုစနေနေ့တနင်္ဂနွေနေ့တွေမှာရှင်းလင်းပြောပြခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစားကကူတူပလောင်ဒုက္ခသည်စခန်းမှာဒုက္ခသည်ခေါင်းဆောင်လေးနဲ့ဆွေးနွေးခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတနင်္ဂနွေနေ့မှာသတင်းထောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
် And we try to explain the preparations for their return and we have in principle agreed to
ဒုက္ခသည်တွေဌာနပြန်ရေးအတွက်ပြင်ဆင်မှုတွေကိုရှင်းပြဖို့စ조사ခဲ့တဲ့အကြောင်းနောက်ကန္ဓာ၃ရက်ကိုထပ်ပြီးဆွေးနွေးကြဖို့အခြေခံအဖြစ်သဘောတူခဲ့ပြီးဒီထဲကတစ်ခုကတော့ဆက်ပြီးတော့ဆွေးနွေးကြဖို့ဖြစ်တယ်ဒုက္ခသည်တွေကိုဌာနပြန်ခေါ်ရေးလိုလားတဲ့အကြောင်းအထူးသဖြင့်ဒီမှာရှိတဲ့444ယောက်သောဟိန္ဒူလူမှုအတိုင်းဝိုင်းဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဝင်ကြီးအဆင့်ဆက်ပြီးဆွေးနွေးသွားပါမယ်လို့မင်္ဂန်ကြိုက်ဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ဆွေးနွေးပွဲတွေကတိုးတက်မှုရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာကော်မရှင်နာမိုဟာမက်အဘူခါလန်ကပြောပါတယ်နောက်ထပ်ဆွေးနွေးမှုတွေထပ်လုပ်သွားကြမှာလို့လည်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်နှစ်ဖက်ဆွေးနွေးမှုတွေထပ်လုပ်ဖို့အရှိတောင်အာရှနိုင်ငံတွေကကိုယ်စားလှယ်တွေဆွေးနွေးပွဲမှာပါဝင်ဖို့နောက်ဟိန္ဒူနဲ့ခရစ်ယာန်ရိုဟင်ဂျာတွေထာနေပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးတွေနဲ့ဆွေးနွေးကြဖို့သဘောတူခဲ့ကြတာပါရိုဟင်ဂျာမွတ်စလင်အတိုင်းဝိုင်းခေါင်းဆောင်တို့ဖြစ်တဲ့မိုဟစ်ဦးလာကတော့ဒုက္ခသည်တွေအနေနဲ့နိုင်ငံသားဖြစ်ခွင့်လိုချင်ကြောင်းရခိုင်ပြည်နယ်ကိုပြန်နိုင်ရေးအတွက်ဘေးကင်းလုံခြုံမှုလိုချင်ကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်ဒုက္ခသည်တွေအနေနဲ့အစိုးရကဆောက်လုပ်ထားတဲ့စခန်းတွေမှာမနေလိုပဲကိုယ့်ရွာကိုပြန်လို့တဲ့အကြောင်းလည်းတင်ပြခဲ့တဲ့အကြောင်းသူကပြောပါတယ်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဘက်ကစိတ်ရှည်လက်ရှည်နှာထောင်ခဲ့ကြောင်းနောက်နှစ်လအကြာမှအဖြေနဲ့အတူပြန်လာပြီးဆက်လက်ဆွေးနွေးကြဖို့ကိုလည်းပန်ကြားလိုက်တယ်လို့သူက AFP သတင်းအေဂျင်စီကိုပြောပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိအမှန်မပြုသေးသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းဥပဒေအရစောင့်ရွက်ရမယ်လို့ပြောဆိုထားစေဖြစ်ပါတယ
်ကချင်ပြည်နယ်ဖားကန်းမြို့နယ်စိတ်မှုအုပ်စုကစိန်လုံးတောင်ကြောက်စိန်ကဘာကြီး ပြိုကျခဲ့တာကြောင့်အနည်းဆုံး73ဦးသေဆုံးသွားပါတယ်။ကဘာပြိုကျချိန်မှာမြေပြီပျောက်ဆုံးသွားသူ18ဦးနဲ့73ဦးရဲ့အလောင်းကိုပြန်လည်ရှာဖွေတွေ့ရှိထားကြောင်းနောက်ပြီးတော့နောက်ထပ်5ဦးကိုလည်းဆက်လက်ရှာဖွေနေဆဲဖြစ်ကြောင်းပြောပါတယ်။ကဘာပြိုကျချိန်မှာရာဇဌာနီကြောက်စိန်တူဖော်ရေးကော်မတီဝန်ထမ်း15ဦးလောက်ွယ်လုံညုံရေးရဲဝန်ထမ်း3ဦးစုစုပေါင်း18ဦးနဲ့73ဦးရဲ့အလောင်းကိုသာပြန်လည်ရှာဖွေဆဲယူနိုင်ခဲ့တယ်လို့ဖားကန့်အထွေထွေအုပ်ချုပ်ရေးမှူးရုံးကပြောပါတယ်။ကျန်နေသေးတဲ့ပျောက်ဆုံးသူတွေကိုတော့ကော်မတီဝန်ထမ်းတွေမြို့နယ်မိသားချက်ချင်းတွေနဲ့လူမှုကေဇယ်ရေးအသင်းတွေစုပေါင်းပြီးရှာဖွေနေကြပါတယ်။ဆယ်ယူရခဲ့တဲ့ရုပ်အလောင်းကိုခွဲစိတ်စစ်ဆေးနိုင်ဖို့ဖားကန့်ပြည်သူစေယုံကိုပို့ထားကြောင်းတာဝန်ရှိသူတွေကပြောပါတယ်။အမြင့်ပေ1000လောက်ရှိတဲ့ဒေသအခေါ်စိန်လုံးတောင်ကျောဟာတင်းကုန်ရီမနဲ့အာယုံနဲ့2နာရီခွဲလောက်မှပြိုကျလာတာဖြစ်ပါတယ်။မိုးရွာဒီမှာမြေပြိုလေးရှိပြီးဒါကိုတားဆီးနိုင်ဖို့အတွက်ကြောက်စိန်တူဖော်ရေးလုပ်ငန်းတွေကိုဇူလိုင်1ရက်ကနေစက်တင်ဘာလကုန်ထိရပ်ထားဖို့တာဝန်ရှိသူတွေကတတိပေးထားပါတယ
်။အမေရိကန်ပိုင်နက်တစ်ခုဖြစ်တဲ့ပေါ်တိုရီကိုအုပ်ချုပ်ရေးမှုကလမ်းမဲ့သတင်းပတ်ရာထူးကဆင်းတဲ့အချိန်မှာသူ့နေရာမှာအစားထိုးဖို့အဆိုပြုခံထားရတဲ့အမျိုးသမီးကရာထူးမရယူလို့ဘူးလို့တင်းကွင်းနေမှာပြောဆိုလိုက်ပါတယ်။အုတ်ချုပ်ရည်မှုယာရုကိုရယူဖို့စိတ်ဝင်စားတဲ့အကြောင်းတရားရည်အတွင်းဝင်ဝန်ဒါဘန်ခတ်စ်ကတွစ်တယ်လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အုတ်ချုပ်ရည်မှုရီကာရိုရော့ဆလိုကလာမယ့်ဩဂုတ်လ2ရက်နေ့မှာယာရုကဆင်မယ်လို့ပုတ်ထူးနေမှာကြေညာခဲ့တာဖြစ်ပါတယ်။အုတ်ချုပ်ရည်မှုနဲ့ရင်းနှီးသူတို့ကဟာရီကိန်းမာရီယာဒန်တင်သူတွေအမျိုးသမီးတွေအပါအဝင်လူတွေအပေါ်စော်ကားယဉ်သိတဲ့အုံနှုတ်နေနဲ့အပြန်အလှန်ပြောဆိုမှုပေါက်ကြားထွက်ခဲ့ပြီးတဲ့နောက်သတင်းနှစ်ပတ်နှီးပါအကြီးအကျယ်ဆန္ဒပြတ်ခံခဲ့ရတာဖြစ်ပါတယ်
။သမ္မတထရန့်ကိုကန်လှုပ်နိုင်လောက်တဲ့ဆွဆွဲချက်အသစ်မျိုးကိုအထူးစုံစမ်းရေးမှုရောဘတ်မူလာရဲ့ပြီးခဲ့တဲ့သတင်းမှကြားနာပွဲအတွင်းမရလိုက်တဲ့နောက်ပိုင်းသမ္မတကိုဖြုတ်ချနိုင်ရေးဆက်ပြီးကြိုးပမ်းနေတဲ့ဒီမိုကရက်အမတ်တွေကိုအင်ပီရော်ကတင်းငင်နေနေမှာသေးသိမ့်အောင်ပြောဆိုလိုက်ပါတယ
်အခုတော့သတင်းလွှာတဲ့ပုတ်ကိုတင်ဆက်မှာပါမော်တော်ဆိုင်ကယ်နဲ့ကဘာပတ်နေတဲ့မြန်မာနိုင်ငံသား2ဦးဟာသူတို့ခီးစဉ်17နိုင်ငံမြောက်ဖြစ်တဲ့ဒီဖင်လန်နိုင်ငံကိုရောက်ရှိနေပါပြီမေလ26ရက်နေ့ကမြန်မာနိုင်ငံကနေစတင်ထွက်ခွာလာကြတဲ့မော်တော်လော့ခီးသွား2ဦးဟာမိုင်ပေါင်း3000ဝေးကွာတဲ့ဗြိတိန်နိုင်ငံထိမောင်းနေမဲ့ခီးစဉ်တွင်နိုင်ငံပေါင်း30ကျော်ကိုဖြတ်တန်းဖို့ရှိပါတယ်နောက်ဆုံးအခြေအနေကိုဆက်ပြီးနားဆင်ပါရှင်မော်တော်လော့ခီးသွား2ဦးဖြစ်တဲ့ဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာအခုဆိုရင်ဖင်လန်နိုင်ငံကိုရောက်ရှိနေပြီးအဲ့ဒီမှာပြတိုက်တွေကိုတွားရောက်ကြည့်ရှုဖို့ရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအရှေ့မြောက်ဥရောပက Baltic ဒေသနိုင်ငံတွေဖြစ်တဲ့ Lithuania, Latvia နဲ့ Estonia နိုင်ငံတွေကိုဖြတ်သန်းမောင်းနှင်ခဲ့ကြတာဖြစ်ပါတယ်။ဒီမတိုင်ခင်ပိုလန်နိုင်ငံကိုတွားခဲ့တာပါ။အချိန်2လတာအတွင်း Thai, Laos,တရုတ်မွန်ဂိုလီးယားရုရှားကာဇစ်စတန်အပါအဝင်နိုင်ငံပေါင်း17နိုင်ငံကိုမော်တော်ဆိုင်ကယ်ကိုစီနဲ့ရီမှန်းချက်အတိုင်းစွန့်စွန့်စားစားမောင်းနှင်နေကြတဲ့မြန်မာနိုင်ငံသား2ဦးအတွက်ဂုဏ်ယူမိကြောင်းဗြိတိန်နိုင်ငံမှနေထိုင်နေတဲ့ကိုရိုင်းလဲကဘာလှည့်ခီးသွားတဦးဖြစ်တဲ့မြန်မာဆရာဝန်ဒေါက်တာတက်ကူကူက VOA ကိုပြောပါရစေ။
ကျွန်တော်တို့ဒါဂုံယူပြန်ကောင်းပါတယ်ပုံမှန်လူမျိုးတွေအဲ့လိုမျိုးစွန့်စွန့်စားစားတစ်ခါမှမသွားဘူးတဲ့ဟာမျိုးပေါ့နော်စွန့်စွန့်စားစားအဲ့လိုကဘာကိုပတ်တဲ့အတွက်ဂုံယူပွဲအရင်ကောင်းပါတယ်ပြီးလို့ရှိရင်တို့ရဲ့စိတ်ဓာတ်ကိုခွန်အားရောဒါလေးစားစရာအရင်ကောင်းပါတယ
်အထူးသဖြင့် highway လမ်းမတွေခင့်မီကောင်းမွန်နေဆိုပေမဲ့ဥရောပကုန်းတွင်းနိုင်ငံတွေမှာရာသီဥတုအပြောင်းလဲမြန်တဲ့အတွက်မော်တော်ဆိုင်ကယ်နဲ့မောင်းနှင်ရတဲ့ခီးစဉ်ဟာခက်ခဲကြမ်းတမ်းကြောင်းဒေါက်တာတက်ကူကူကဆိုပါတယ်
ကွာဒီအနွေရာသီဖြစ်တဲ့တွေဥရောပကုန်းတွင်းနိုင်ငံတွေကပူရင်လည်းတအားပူတယ်အေးရင်လည်းတအားအေးတဲ့နိုင်ငံတွေရှိရပေါ့ဥပမာအပြင်အရင်အပတ်တုန်းကဆိုဥရောပတိုင်းမှာအပူလိုင်းဖြတ်တော့တခါဟိုပါပေါ့နော် temperature 40ကျော်တောင်မှတက်သွားတယ်ဆိုတော့အဲ့ဒါတကယ်ကိုရန်ကုန်မှာတောင်မှအဲ့လောက်မတက်ဘူးလေအဲ့လိုမျိုး temperature နဲ့လည်းသူတို့ကျုံတွေးမှရမယ်ပေါ့နော်ပြီးတော့မော်တော်ဆိုင်ကယ်စီးရဆိုတော့ဟိုကားနဲ့လို့တက်တော့တက်တာလည်းမဟုတ်ဘူးခီးကြမ်းလည်းပါမယ်ရာသီဥတုတင်လည်းခံရမယ်ပေါ့နော
်သူတို့နှစ်ဦးရဲ့ခီးစဉ်နောက်ဆုံးအခြေအနေတွေကိုမော်တော်လော့ Facebook ကနေလည်းအဆက်မပြတ်တင်ပေးနေတာတွေ့ရပါတယ်ဇူလိုင်လအစောပိုင်းကရောက်ခဲ့တဲ့ရုရှားနိုင်ငံအကြောင်းနဲ့မြို့တော်မော်စကိုကထင်ရှားတဲ့နေရာတွေမြန်မာမိသားစုတွေကဖိတ်ခေါ်ကြွေးမွေးတဲ့တပ်ပုံတွေကိုလည်းတွေ့ရပါတယ်ဒါအပြင်ဥရောပအရှေ့မြောက်နိုင်ငံတွေကိုဖြတ်တဲ့အခါမိုးတွေရွာနေပေမဲ့လည်းတတ်မှတ်ထားတဲ့မြို့တွေရောက်အောင်စိုက်ကယ်တွေမောင်းနေရတဲ့အတွေ့အကြုံတွေသူတို့ဖြတ်တန်းခဲ့ရတဲ့နိုင်ငံတွေရဲ့တိုးတက်ဖွံ့ဖြိုးနေတဲ့အခြေအနေလှပတဲ့ရှုခင်းတွေတွေ့ဆုံခဲ့ရတဲ့ဒေသခံတွေအကြောင်း အစားအသောက်တွေရှေးဟောင်းသမိုင်းဝင်အဆောက်အုံတွေအကြောင်းတွေကိုလည်းရေးသားဖော်ပြထားတာတွေ့ရပါတယ်။အခုလိုမော်တော်ဆိုင်ကယ်နဲ့ကဘာဘက်ခီးစင်မှာလူတိုင်းမရနိုင်တဲ့ထူးခြားတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့လည်းဒေါက်တာတက်ကူကူကသူ့ရဲ့အမြင်ကိုခုလိုပြောပါတယ
်။သူတို့ဆိုအခုကုရောပတိုက်ကြီးကိုဖြတ်လာတဲ့အခါမှာဒီအရင်ကဆိုရင်အရှေ့အုပ်စုနဲ့နောက်အုပ်စုနဲ့ကွဲနေတဲ့နိုင်ငံတွေကနေအခုလောလောလတ်လတ်ပေါ့နော်ကွန်မြူနစ်စ်စီကနေပြီးလောလတ်တော့မကတော့ပါဘူးလေ 1980s ကနေပြီးကွန်မြူနစ်စ်ကနေလွတ်လပ်သွားတဲ့တိုင်းပြည်တွေကဘလို့အခြေအနေရှိတယ်ပါတယ်သူတို့အကုန်လုံးအဲ့ဒါကြတော့ပိုကောင်းတာပေါ့နော်တခြားလုံးခီးစင်တခြားလုံးအကုန်လုံးသူတို့ဟိုကောင်းကောင်းမွန်မွန်တိုင်းငံရဲ့တိုင်းငံရဲ့မြေပုံတွေတခြားလဲဆက်ပြီးတော့သူတို့ပို့ပြီးတော့လေ့လာလို့ကောင်းတာပေါ့နော်ဂျူရီရဲ့ကြောင်းလဲလာတဲ့ဟာတွေရောဘာသာရေးဘာသာစကားပေါ့နော်ဘာသာရေးယဉ်ကျေးမှုရုပ်ခန္ဓာကိုတည်ဆောက်မှုပေါ့နော်ကော်ကေးရှန်ဘက်ကိုရောက်လာလားဟိုဘက်ကဆိုမွန်ဂိုလိုက်နဲ့ပို့ထူလားပေါ့အဲ့ဒါတွေသူတို့ဖြတ်ခဲ့ရတယ်ပြန်ကြည့်လို့ရှိရင်အရင်စိတ်ဝင်စားစရာကောင်းပါတယ
်စိုင်းစုံဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာဖင်လန်နိုင်ငံကနေနော်ဝေးနဲ့ဆွီဒင်နိုင်ငံတွေကိုရာသီဥတုအခြေအနေမဆိုးရွားတဲ့အတွက်စိုက်ကယ်ရီနဲ့ဆက်လက်မောင်းနှင်သွားကြမှာဖြစ်ပါတယ် BMW အမျိုးအစားမော်တော်ဆိုင်ကယ်နဲ့မောင်းနှင်တဲ့ Motor Lock ခီးစဉ်အတွက် MBRL ENP Swine ကုမ္ပဏီကနေအဓိကပံ့ပိုးပေးထားတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese App ကို Download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese App ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်အခုတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါပါ2020ပြည့်ရွေးကောက်ပွဲအတွက်တိကျမှန်ကန်တဲ့မဲဆန္ဒရှင်စီရင်ပြုစုနိုင်အောင်ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုကအရေးကြီးတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းက VOA ကိုပြောပါတယ်ကျမတို့ VOA ဒေါက်ခင်စိုးဝင်းကနေပြည်တော်မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်
ပဲပေါ့နော်ဒီကောက်ပွဲကလည်းတိတ်မလို့တော့ပါဘူးဟိုတကူးဆိုလို့ရှိရင်မဲ2019နှစ်လယ်ပိုင်းကိုရောက်လာပါပြီအဲ့တော့ရွေးကောက်ပွဲတစ်ခုမှာအရေးအကြီးဆုံးဖြစ်တဲ့ဒီမဲစည်ရင်ပြုစုတာပေါ့နော်မဲစည်ရင်ပြုစုတိုင်းပြုစုတိုင်းမှာလည်းဟိုဘလောက်ပဲဒီဘက်ကကောင်းအောင်လုပ်လို့ပေါ့လေအများရန်ဘဝင်မကြတာတွေဟိုမှားရွေးတာတွေလည်းရှိတတ်ပါတယ်ဒါပေမဲ့ဒီနှစ်မှာတော့ဒီရွေးကောက်ပွဲကော်မရှင်အနေနဲ့ပေါ့နော်ဒီ2019ခုနှစ်ကိုမဲစည်ရင်ပြုစုတဲ့နှစ်ဆိုပြီးတော့ကြေညာထားတာတွေ့လည်ရပါတယ်အဲ့တော့ဒီမဲစည်ရင်ပြုစုတဲ့နှစ်ဟိုအောင်မြင်မှုအတိုင်းတာပေါ့ဟိုဥက္ကဋ္ဌအနေနဲ့ဘယ်လိုသုံးသပ်လို့ရပါလဲရှင
်ကျွန်တော်မဲပေးပံခွင့်ကကျွန်တော်မှာနှစ်ချက်ပြည့်စုံမှုလို့ပါတယ်အသက်16နှစ်ပြည့်ပြီးသားဖြစ်ဖို့လိုတယ်နောက်တစ်ခုကနိုင်ငံသားဖြစ်တဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုပါတယ်ဒါပေမဲ့အဲ့နှစ်ချက်ပြည့်စုံနဲ့မဲပေးလို့မရသေးဘူးမဲစင်းမှာသူ့နာမည်ပါမှကျွန်တော်မဲပေးခွင့်ရတာပါဒါမှမဟုတ်ကျွန်တော်တို့ကဒီမဲစင်းကဟိုဒီတိုင်းရင်းသားပြည်သူတွေအားလုံးမဲပေးပံခွင့်ရရှိအရေးကြီးလို့ဒီကိစ္စကိုကျွန်တော်အလေးနဲ့ထားပြီးတော့တစ်နှစ်ကြိုတင်ပြီးတော့ပြုစုတာပါ
ဟုတ်ကဲ့ပါအဲ့တော့ဒီလူထုရဲ့ပူပေါင်းပါဝင်မှုကိုဘယ်လိုသုံးသပ်လို့ရပါလဲလူထုကဒီမဲစည်ရင်ပေးဖို့အတွက်မှာသူတို့မှလည်းတာဝန်ရှိတယ်ဆိုတာကိုပေါ့နော်ပညာပေးတဲ့လုပ်ငန်းလေးရောရှိပါလားရှင
်ရွေးကောက်ပွဲကနှစ်မျိုးရှိပါတယ်အထွေထွေရွေးကောက်ပွဲနဲ့ဂျာပြရွေးကောက်ပွဲဆိုရှိပါတယ်ဂျာပြရွေးကောက်ပွဲမဲစင်းကတော့အနည်းဆုံးရှိခဲ့တဲ့အထွေထွေရွေးကောက်ပွဲမဲစင်းကိုအခြေခံပြီးယူတာပါခင်ဗျာအထွေထွေရွေးကောက်ပွဲငါးနှစ်တည်းပြန်ကျင်းပတာကြတော့မဲစင်းအသစ်ပြုစုရတာပါဒါလည်းဘာကြောင့်ပြုစုရလဲဆိုရင်ငါးနှစ်အတွင်းမှာကွယ်လွန်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်ဆက်ချင်းနေပြစ်လာတဲ့လူတွေရှိတယ်နောက်မဲပေးတဲ့မြို့နယ်အတွင်းကိုပြောင်းရွှေ့လာရရှိတယ်အဲ့ရွှေ့ပြောင်းသွားတဲ့လူတွေလည်းရှိတယ်အဲ့ဒါတွေပြည့်စုံဖို့ကကျွန်တော်အဆုံးပေါ့လေအသစ်ပြန်ပြီးပြုစုရတာပါမဲစင်းပြုစုတာသုံးသုံးဖလဲပြုစုတာပါတစ်ချက်ကတော့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကရက်ွက်ကျေးရွာအုပ်ချုပ်မှုတွေကအခြေခံလူရည်စင်ကိုကျွန်တော်ပေးပါတယ်အဲ့အခြေခံလူရည်စင်မှာပါတဲ့အချက်လက်တွေကမှန်ကန်မှုရှိမရှိဘူးကျွန်တော်လူဝင်မှုကြီးကြပ်ဦးစီးဌာနကနေပြီးရောစစ်စစ်ပေးပါတယ်ပြီးမှကျွန်တော်တို့ကအဲ့ဒီဟာတွေကိုကျွန်တော်အခြေခံမဲစင်နဲ့ထုတ်ပြန်ပါတယ်အဲ3ဖလဲဒါဆောင်ရွက်တဲ့လုပ်ငန်းဖြစ်တဲ့အတွက်အားနည်းချက်တွေရှိနိုင်ပါတယ်ဒါကြောင့်မလို့ဒီမဲစင်ကမှန်ကန်တဲ့မဲစင်မဖြစ်နိုင်ဘူးကျွန်တော်ကြိုတင်မျှော်လင့်ထားပြီးသားပါယုံလဲယုံကြည်ပြီးသားပါ ဒါမှမဟုတ်ကျွန်တော်တို့ကဒီဟာကိုဘလို့အမှန်ရအောင်ဖြည့်ချင်းမလဲဆိုတော့ကျွန်တော်တို့အဲ့အချိန်ကမဲစင်ပြုစုပြီးရင်ကျွန်တော်တို့ပထမချင်းမဲကတ်ပါတယ်နှစ်ပတ်ကတ်ပါတယ်ဇလီရဲ့အဲ့အချိန်မှာသူ့မဲယုံလိုက်ကတ်ထားတဲ့အတွက်တက်ဆင်ရပြည်သူလူထုကကိုယ်အိမ်တော်စုဇာမရှိတဲ့ဆက်ချင်းနှစ်ပြည့်ပြီးသားလူရဲ့စီရင်တိုင်းပါမပါလာကြည့်ဖို့လိုပါတယ်အဲ့လိုလာကြည့်ဖို့ကလည်းအိမ်တော်တခုမှတဦးလာကြည့်ရင်အဆုံးလို့အဆင်ပြေပါပြီအဲဆယ်ယောက်ရှိတာဆယ်ဦးလုံးလာကြည့်စရာမလိုပါဘူးအဲ့လာကြည့်တဲ့ခါမှာသူတို့ကဒီမဲဆင်းမှာကျွန်တော်သုံးမျိုးတွေ့နိုင်ပါတယ်တစ်ချက်ကတော့ကိုယ်အမြင်စဉ်မပါတာတွေရှိနိုင်ပါတယ်နောက်တစ်မျိုးကတော့မပါသင့်တဲ့လူတွေဥပမာဆိုရင်ကွယ်လွန်ပြီးသားလူတွေပါနေမှာဆိုရင်ဒါကိုလည်းကန့်ကွက်လို့ရပါတယ်နောက်တစ်ခုကတော့ပြင်ဆင်ဖို့ပါကိုမဲဆင်းမှာတော့ပါတယ်ဒါပေမဲ့အမည်စင်းတွေမှတ်ပုံတွေနံပါတ်တွေအဖအမည်တွေအမိမည်တွေမှာလွယ်မမှုရှိရင်ဒါကိုပြင်ဆင်ဖို့ကျွန်တော်၃မျိုးစီစဉ်ထားပါတယ်အဲ့ဒီပုံစံ၃မျိုးကိုကျွန်တော်တို့ကကတ်ထားတဲ့အချိန်တွင်းမှာတောင်းဆိုတာပြင်ဆင်တဲ့ကန့်ကွက်တာကျွန်တော်တို့ပေးထားပြီးတဲ့ပုံစံတွေအဲ့ဒီပုံစံတွေမှာဖြည့်ပြီးထားခဲ့ရင်မဲဆင်းလာကြည့်ပြီးထားခဲ့ရင်ကျွန်တော်တို့ကနောက်ဆုံးတစ်လအတွင်းမှာကျွန်တော်အဲ့ဒါပြန်ပြင်ပါတယ်ပြန်ပြင်ပြီးတော့ပြင်ဆင်တာတွေတောင်းဆိုတဲ့ကန့်ကွက်တာတွေအားတွေကိုကြည့်ပြီးတော့ကျွန်တော်တို့မဲစင်းတစ်ခါပြန်ပြုစုပါတယ်။ပြန်စုပြီးတော့ကျွန်တော်14ရက်ထပ်ကပ်ပါသေးတယ်။အဲ့ဒီအချိန်မှာလာကြည့်ဖို့လိုပါတယ်။ကျွန်တော်တို့အရင်ငါတောင်းဆိုတာတွေပြင်ဆင်တဲ့ကန့်ကွက်တွေလုတ်ပြီးပြီလား။တကယ်လို့အဲ့တုန်းကမကြည့်ပြလို့14ရက်တုန်းကမကြည့်လို့နောက်ကြံရင်ခဲ့တဲ့လူတွေကလည်းအဲ့ဒီအချိန်မှာထပ်ပြီးတော့ပြင်ဆင်တာတွေတောင်းဆိုတာတွေကန့်ကွက်တွေလုတ်နိုင်ပါသေးတယ်။အဲ့ဒီနှစ်ချိန်ကပ်ပြီးတော့ကျွန်တော်ဒါမူလမဲစင်းလို့ကျွန်တော်သတ်မှတ်ပြီးတော့ပြင်ဆင်ပေးတော့ပါဘူး။
ဒီအဲ့တော့ဒီအောက်ခြေမှာဒီရက်ွက်ကျေးရွာမြို့နယ်ပေါ့နော်တိုင်းဒေသကြီးပြည်နယ်တွေမှာဒီမဲစင်းပြုစုတဲ့နေရာမှာပူပေါင်းဆောင်ရွက်ရမယ့်အဖွဲ့အစည်းတွေရှိမှာပေါ့နော်ဥပမာထွေထွေအုပ်ချုပ်ရေးဦးစီးဌာနရှိမယ်လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနရှိမယ်ပေါ့သူတို့တွေရဲ့အခန်းကဏ္ဍကိုဘယ်လိုများရှင်းပြလို့ရပါလဲရှင
်ဒီနှစ်တော့ကျွန်တော်တို့ကစီမံချက်ရေးဆွဲပြီးတော့နှစ်ပိုင်းခွဲဆောင်ရွက်နေမှာပါပထမပိုင်းကတော့ဒါအခြေခံလူရေးစင်ရရှိရေးဆိုပြီးတော့ကျွန်တော်ပထမပိုင်းလုပ်ပါတယ်အဲ့ဒီရရှိတဲ့လူရစင်းကိုမှကျွန်တော်တို့ကတတ်မှတ်ချက်တဲ့အချက်တင်နဲ့ကန့်ညီမှုရှိမရှိကိုကျွန်တော်ပြန်လဲစစ်စစ်ပြီးမှအခြေခံမဲစင်းပြုစုတာပါဒါမှမဟုတ်ကျွန်တော်ဒီအပိုင်းမှာအပိုင်း၃ပိုင်းရှိတာပေါ့လေပထမအပိုင်းကအခြေခံလူရီမဲစင်းကတော့အထူးတွေအုပ်ချုပ်ရေးဦးစီးဌာနကဆီကကျွန်တော်တောင်းခံရပါတယ်ဘာလို့ဆိုတော့ရက်ွက်ကြေးရအုပ်စုတွင်းမှာရှိတဲ့လူရီကအထူးတွေအုပ်ချုပ်ရေးဦးစီးဌာနမှာအောက်မှာရှိတဲ့ရက်ွက်အုပ်ချုပ်ရေးမှုကြေးရအုပ်ချုပ်မှုတဲ့လက်ထက်မှာပဲသူတို့မှလူကြီးအပြည့်အခြေခံစီရင်ရှိတာပါအဲ့အခြေခံစီရင်ရပြီးရင်ဒီလူတွေကနိုင်ငံသားဟုတ်ရဲ့လားမှတ်ပုံတင်အမည်တွေနံပါတ်တွေမှန်လားအဖအမည်အမည်တွေမှန်လားဆိုတာကျွန်တော်တို့လူဝင်မှုကြီးကြပ်ရေးဦးစီးဌာနကကျွန်တော်တို့ပြန်လဲစစ်ဆေးပေးပါတယ
်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတိုးတက်မှုရှိအောင်လို့ဆိုပြီးတော့ဒီအင်းဒီဂျင်နိုင်ငံတွေကလည်းဝိုင်းဝန်းကူညီကြတယ်ဒီအနောက်နိုင်ငံတွေဖြစ်တဲ့ EU ဥရောပသမဂ္ဂတွေကလည်းကူညီကြတာပေါ့နော်အဲ့ဒီဥမာဆိုလို့ရှိရင် IRI ပေါ့ဟိုတလောကဟိုအုပ်ထာကြီးလက်မှတ်ထိုးတာတွေ့လိုက်ပါတယ်သတင်းစာထဲမှာဟိုဒီ International Republican Institute ပေါ့နော် American ပြည်ထောင်စုကနေပြီးတော့လာတဲ့ဒီဌာနတွေကလည်းဒီမြို့ကောက်ပွဲကော်မရှင်ကိုအားဖြည့်တဲ့အနေနဲ့ပေါ့နော်သူတို့ data အားပါဝင်နေကြပါတယ်အဲ့တော့သူတို့တွေရဲ့ပံ့ပိုးကူညီမှုကရောဘယ်လောက်အတိုင်းအတာတည်ထောင်မှုရှိပါလဲရှင
်အရှိပါသေးတယ်ဆိုသူတို့ရဲ့ကျွန်တော်တို့ရဲ့မြို့ကောက်ပွဲလုပ်ငန်းပေါ့လုပ်ငန်းမှာကျွန်တော်မဟာဗျူဟာစီမံကိန်းမှာအခန်း7ခန်းထည့်ဆွဲထားပါတယ်အဲ့ဒီအခန်း7ခန်းမှာသူတို့အပိုင်းနဲ့ပတ်သက်တဲ့အပိုင်းတွေကိုဝင်ရောက်ကူညီပေးနေပါတယ်အဲပြောရရင်တော့ကျွန်တော်တို့ဒီ capacity building အကြီးရှင်ဒီအကြီးရှင်မြင့်တဲ့တင်တန်းတွေနောက်ဆွေးနွေးပွဲတွေနောက်လိုအပ်တဲ့ဒါ IT နည်းပညာတွေအဲဒီကျွန်တော်တို့ scale ပေါ့လေ language scale တွေဒါတွေကိုသူတို့ကတတ်နိုင်တဲ့ပိုင်းကကျွန်တော်တို့နဲ့ညှိနှိုင်းပြီးတော့ကူညီဆောင်နေပါဒါမှမဟုတ်သူတို့ရဲ့ကူညီဆောင်မှုဟာကျွန်တော်တို့ယူကပ်ဝဲအောင်မြင်တဲ့အများကြီးအထောက်အကူရပါတယ
်ယူကပ်ဝဲကော်မရှင်ရဲ့ website ကိုကျွန်မလေ့လာလိုက်တာပေါ့နော်လေ့လာတဲ့ခါမှာဒီမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီစုစုပေါင်းက115လောက်ရှိပါတယ်ဟိုပြည့်ပြည့်လိုက်တာတော့ပါတီ20ကျော်ပေါ့နော်နောက်ထပ်မှတ်ပုံတင်ဖို့လျှောက်ထားတဲ့ပါတီတွေရောရှိပါသေးလားအခုလာမယ့်2020ယူကပ်ဝဲအတွက်ကို
လျှောက်ထားတည်ထောင်မှုလျှောက်ထားတာ4ပါတီရှိပါတယ်စီစဉ်နေတာ3ပါတီရှိပါတယ်ကျန်တဲ့92ပါတီကတော့ကျွန်တော်ခွင့်ပြုပေးသားပါ
ဟိုအများယုံကြည်လက်ခံတဲ့ရွေးကောက်ပွဲမှာဒီဒီမိုကရေစီနိုင်ငံတို့ဆိုတဲ့ကော်မရှင်ရဲ့ဆောင်ပုဒ်ကိုသတိထားမိပါတယ်ရှင်။ဒါပေမဲ့ဒီကြန့်ခန့်ရေးနဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးအပါအဝင်နိုင်ငံရေးပါတီ26ခုကနေပြီးတော့ရွေးကောက်ပွဲကော်မရှင်ဟာတဲ့ဒီ2020ရွေးကောက်ပွဲကျင်းပတဲ့အခါမှာလွတ်လပ်ပြီးတရားမျှတမှုရှိလိမ့်မယ်လို့မယုံကြည်ဘူးဆိုတဲ့ပြောနေတဲ့အပေါ်မှာရောဘယ်လိုမှတ်ချက်ပေးလို့ပါလဲရှင်
။ဟုတ်ကဲ့အဲ့ဒါကတော့မကျင်းပသေးမှမဆတဲ့ရွေးကောက်ပွဲကြီးကိုဘာအထောက်အထားမှမရှိဘဲနဲ့မယုံကြည်ဘူးဆိုတော့ဒါစဉ်းစားစရာပေါ့နော်။ဒါမဲ့ကျွန်တော်တို့မှာဆောင်ဖို့ရှိပါတယ်ကျွန်တော်တို့စံလဲ၅ချက်ရှိပါတယ် nga sambu ne ni jepa ne bu sa nga jet ga ba le soe ti ke ni chet ga lut lat pi do taya myat tan mu shi ya ma ywe bwa kwe ya naw 3 chet 4 chet ga do pwin lin myin tan mu shi pi do a mya yong chi mu lak khan ne yok ga ba phi ya ma naw so number 5 san 5 ga pi tu san dan ne ywe ga bwa yat lat tat that the ja ma chano di san 5 chet de lou me lo chano ru apwe taung yu le ya ကျွတ်ကျွတ်ထားတဲ့ဒါစံငါချက်ပါဒါမဲ့2020ရွေးကောက်ပွဲမှာပြည်တွင်းပြည်ပနေပြီးတော့ဒီအကဲခတ်ပေါ့နော်ဥပဇာဗာရီလေးလာနိုင်မှုအတွက်လက်ခံခွင့်ပြုဖို့အစီအစဉ်ရောရှိပါလားရှင်ကျွန်တော်အဲ့လား2020ကတော့လက်ခံပြီးသားပါကျွန်တော်တို့ဒီ2020နှစ်စေကြိုင်လဲကျွန်တော်တို့ဒါရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအရေးအတွက်က
နိုင်ငံတကာစောင့်ကြည့်လေ့လာရေးဟာ1353လာရောက်လေ့လာပါတယ်ပြည်တွင်းလေ့လာသူက1300ကျွန်တော်ခုနှစ်ဆက်သုံးလေ့လာပါတယ်အဒီနှစ်လဲကျွန်တော်တို့ကဒီအဖွဲ့တွေကိုကျွန်တော်ဖိတ်ခေါ်มาပါဒီလိုဖိတ်ခေါ်တဲ့အကြောင်းရင်းကလဲကျွန်တော်တို့ကျင်းပနေတဲ့ရွေးကောက်ပွဲတွေဟာခုနကျွန်တော်တင်ပြခဲ့တဲ့35ချက်နဲ့ညီအောင်လုပ်နေပါတယ်ဆိုတာတက်တည်ပြကျွန်တော်ကြောင့်ခေါ်တာပါဒါမှမဟုတ်ဒီ
ပွင့်လင်းမြင့်တမ်းမှုရှိပြီးတော့အများလေးယုံကြည်ရမယ်ပြီးတော့ပြည်သူစံတန်းနဲ့ရွေးကောက်ပွဲရလာတထထဲကြရမယ
်ဟုတ်ကဲ့ပါအဲ့တော့အခုနောက်ဆုံးအနေနဲ့ပေါ့နော်ဒီဥက္ကဋ္ဌဒီ2020ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့စိန်ခေါ်မှုတွေရောရှိပါလားရှင
်စိန်ခေါ်မှုတွေကကျွန်တော်တို့တို့ကတော့ဒါမဲဆင်းပေါ့လေမဲဆင်းကခုနပြောခဲ့တဲ့အတိုင်းပဲဟိုအမှားယွင်းတွေရှိတယ်ဆိုတာကျွန်တော်တို့ဒါအမြဲတမ်းပြောနေကြတာပေါ့နော်ခုနကျွန်တော်တင်ပြခဲ့တဲ့အတိုင်းပဲမဲဆင်းကအထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့လူဝင်မှုကြီးကြပ်ရေးဦးစီးဌာနရဲ့ပြည်ထောင်စုရော့ကော်မရှင်ရဲ့တုံးတုံးလည်းဆောင်ရွက်နေတူတာဒါကျွန်တော်တို့တဦးဌာနကဖောက်သွားရင်ကိုကျွန်တော်အမှားယွင်းကဝင်လာမှာပါနော်နောက်တစ်ခါကျွန်တော်နည်းနည်းလေးနားအလုံးနားလည်အောင်ရှင်းပြချင်တာကကျွန်တော်တို့ရွေးကောက်ပွဲအထွေထွေရွေးကောက်ပွဲဟာမြို့နယ်ပေါင်း330ကိုအခြေခံပြီးကျွန်တော်ကျင်းပရတာပါအဲဒီကောင်တွေရဲ့ဒီရွေးကောက်ပွဲရဲ့အခြေခံ unit ကမြို့နယ်ပဲအဲမြင်းတော်ရွေးကောက်ပွဲကော်မရှင်မှာကျွန်တော်တို့ကော်မရှင်ဝန်ထမ်းက5ဦးပဲရှိပါတယ်ဦးစီးမှုဒုတိယဦးစီးမှုအကြီးတန်းစီအငယ်တန်းစီရုံးကူဒါတောင်မှအခုလက်ရှိချိန်မှာ5ဦးတည်းရှိတဲ့မြို့နယ်ကနည်းနည်းပါ4ဦးတို့3ဦးတို့တချို့မြင်တော့ဆို2ဦးပဲရှိပါသေးတယ်ကျွန်တော်အဲ့လားတွေကိုအမြန်ဖြည့်ဆည်းရပါပါအဲဒီမြို့နယ်တွင်းမြောက်ရှိတဲ့ရွေးကောက်ပွဲကော်မရှင်ဝန်ထမ်း၄ဦး၃ဦးလောက်နဲ့မြို့နယ်တွင်းမှာရှိတဲ့လူကြီးအ ਨੇ ဆုံးပြန်မြတသိန်းခွဲ2သိန်းလောက်ဟာဟိုလူကြီးစင်မဲစင်းဆန္ဒစင်ပြုစုကျွန်တော်ဘလုံးဒီမှာဖြစ်နေပါဘူးဒါမှမဟုတ်ကျွန်တော်ဥပဒေမှာလည်းရွေးကောက်ကော်မရှင်နဲ့လိုအပ်ရင်သက်ဆိုင်ရာဝန်ကြီးဌာနများကိုအကူအညီတောင်းခံနိုင်လို့ပါပါတယ်ဒါကြောင့်မို့လို့တကယ်မြေပြင်လူကြီးအခြေခံစင်းကိုကျွန်တော်တို့အထွေထွေအုပ်ချုပ်ရေးဌာနဟိုကျွန်တော်အကူအညီတောင်းခံပါတယ်အဲဒီရလာတဲ့ဒီစင်းတွေဟာကျွန်တော်တို့အချက်လက်တွေနဲ့ကန့်ညီမှုရှိမရှိကိုကျွန်တော်တို့လူမှုကြီးကြရေးနဲ့အမျိုးသားစစ်စီဦးစီးဌာနကိုကျွန်တော်အခုညတောင်းပါတယ်သူတို့နှစ်ခုကစစ်ဆေးပြီးမှကျွန်တော်တို့ကမဲဆောင်တဲ့စဉ်ပြုစုပြီးတော့ကတ်တာပါဒါမှမဟုတ်ဒီ3ဖလင်မှာကျွန်တော်အမှားယွင်းကပူးပေါင်းဆောင်ရွက်နေတဲ့အတွက်တနည်းအားမှားသွားရင်တနည်းအားမှာပြတ်တန်တက်နေပါတယ်တဦးဌာနတက်လုတ်တက်တဲ့တော့အမှားယွင်းကပိုရှိနိုင်ပါတယ
်ကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကဲ့
အခုနားဆင်ခဲ့ရတဲ့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုလည်း VOA မြန်မာပိုင်းရုပ်သံရဲ့ဖက်စင် TV Magazine တွေမှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190ကနေဖမ်းယူနာဆင်နိုင်ပါတယ်။ VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်နာဆင်နိုင်ကြပါရှင်။အခုဒုတိယပိုင်းနာယီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြကပ္ပသတင်းများအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မှာဒီတစ်ပတ်အတွက်မွတ်စလင်ဒုက္ခသည်တွေပြန်လက်ခံရေးလုပ်ငန်းစဉ်အကောင့်ထဲပေါ်လာနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်။နိုင်ငံသဘောတူညီချက်ရတာနှစ်နဲ့ချီရှိခဲ့ပေမဲ့တကယ်လက်တွေ့လုပ်ငန်းစဉ်မစတင်နိုင်သေးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့မဲ့ကိစ္စလာမယ့်စက်တင်ဘာမှာအကောင့်ထဲပေါ်နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘဒူမိုမင်ကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်24ရက်နေ့ကမြို့တော်ဒကာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသူကသတင်းတောက်တွေကိုအဲ့လိုပြောလိုက်တာပါ။ဒါဟာဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအဓိကတာဝန်ရှိသူတယောက်အနေနဲ့မွတ်စလင်တွေပြန်လာရေးအကောင့်မြင်သဘောပထမဦးဆုံးအကြိမ်ပြောတာလည်းဖြစ်ပါတယ်။ဒီမတိုင်ခင်ကတော့ဝန်ကြီးချုပ်ရှိတ်ဟာစီနာအပါဝင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဟာဒုက္ခသည်တွေပြန်ပို့ရေးအကောင့်ထဲပေါ်မလာတဲ့ကိစ္စမြန်မာအစိုးရဘက်ကပဲအပြစ်တင်နေခဲ့တာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့သူတို့အနေနဲ့နှစ်နိုင်ငံသဘောတူညီချက်တွေနဲ့အညီထွက်ပြေးသားသူတွေပြန်လက်ခံဖို့ပြီးခဲ့တဲ့2018နှစ်ဆိုင်ပိုင်းကတည်းကအဆင်သင့်ဖြစ်နေပြီးတကယ်မစတင်နိုင်သေးတာဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြန်မပို့လို့ဆိုပြီးညှင်းဆို့နေခဲ့တာပါ။ဘင်္ဂလားဒေ့ရှ်ရဲ့ရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းစဉ်စတင်နိုင်တော့မလားဆိုတာလေ့လာတင်ပြသွားပါမယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောခရိုင်မှာ2016ခုနှစ်အောက်တိုဘာလကနေကြားဆောင်တပ်ဖွဲ့ကုတ်ကဲမှုဌာနချုပ်နဲ့အခြားစခန်းတစ်ခုကိုအာဆာအကြမ်းဖက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုနောက်ပိုင်းတပ်မတော်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်မှုတံပြန်နှိမ်နှင်းနဲ့ဆစ်ဆင်ရေးလုပ်ခဲ့ပြီးအဲ့ဒီအချိန်ကလေးကမွတ်စလင်ကျေးရွာသားတချို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးမှုရှိခဲ့ပါတယ်။အရေးအတွက်တိတ်အများကြီးတော့မဟုတ်ပါဘူး။ဒီမတိုင်ခင်ကလေးကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေတိမ့်နေချီရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြောဆိုထားပါတယ်။အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးခင်2019ဩဂုတ်လမှာတော့အာဆာအကြမ်းဖက်အဖွဲ့ကနေရဲကင်းစခန်း30လောက်ကိုတပြိုင်တည်းဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ပြန်ပါတယ်။ဒီတစ်ချိန်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတပ်မတော်ကနေတံပြန်နှိမ်နင်းရမှာတပတ်မပြည့်ခင်အချိန်အတွင်းမှာပင်လူအယောက်380လောက်သေဆုံးတဲ့အထိပြင်းထန်ခဲ့ပါတယ်။အဲ့ဒီအချိန်ကစမွတ်စလင်နေအိမ်တွေမိလောင်မှုတွေဖြစ်ပေါ်ရွာသားတွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ကြပြီးလက်ရှိအချိန်ထိလူ9သိန်းကျော်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဆိုပါတယ်။2018ခုနှစ်နှစ်ဆန်းပိုင်းသတင်းစာရှင်းလင်းပွဲတစ်ခုမှာရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောတာကတော့မောင်းတော့ခရိုင်မှာမွတ်စလင်တသန်းကျော်ရှိတဲ့အနေနဲ့9သိန်းကျော်ထွက်ပြေးသွားကြတယ်လို့ဆိုထားပါတယ်။မောင်းတော့ခရိုင်မှာရှိတဲ့မွတ်စလင်အရေးအတွက်တဝက်ကျော်နေဆက်ဖြတ်ကျော်ထွက်ပြေးသွားတယ်ဆိုတဲ့သဘောပါ။ဘလိုပဲဖြစ်ဖြစ်ဒါဟာအလိုများတဲ့အရေးအတွက်ဖြစ်ပြီးဒီဒုက္ခတွေတွေပြန်လက်ခံရေးဟာလဲကြီးမားတဲ့လုပ်ငန်းစဉ်ကြီးတစ်ခုဖြစ်လာပါလိမ့်မယ
်ဒီလက်ခံရေးစီစဉ်တဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကပြောဆိုထားတာတွေကပြန်ဝင်လာမဲ့သူတွေကိုလက်ခံမဲ့တောင်ပြိုလက်ဝဲနဲ့ငခူရစခန်းတစ်ခုတိဆောက်ပြီးသွားလို့အဲ့ဒီမှာစီစဉ်မဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ထမ်းတွေလုံခြုံရေးတပ်ဖွဲ့ဝင်တွေကျန်းမာရေးဝန်ထမ်းတွေအစရှိသဖြင့်တာဝန်ချထားအသင့်ရှိနေပြီလို့ဆိုပါတယ်အဲ့ဒီဂျာဇခန်တစ်ခုကနေတနေ့လူအယောက်300လောက်စီစစ်လက်ခံနိုင်မယ်လို့လဲပြောထားပါတယ်စီစစ်ပြီးယာယီထားမဲ့အလှဖို့ကောင်ဂျာဇခန်ကိုလဲတိဆောက်ပြီးသွားပြီးအဲ့ဒီစခန်းကြီးဟာလူ300လောက်ဆန့်ပြီးနေတွေတိဆောက်လို့မပြီးသေးမီစက်ကြာယာယီပဲနေကြမယ်လို့ဆိုထားပါတယ်မြန်မာအစိုးရဟာဒီလိုပြင်ဆင်ထားမှုခြေနေတွေကိုနိုင်ငံတကာသံတမန်တွေနဲ့ပြည်တွင်းပြည်ပမီဒီယာတွေသိအောင်မကြာခဏခေါ်သွားပြလေးရှိပါတယ်
မြန်မာအစိုးရဘက်ကအဲ့ဒီလိုလုတ်ကင်ဆောင်ရွက်နေပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့မြန်မာအစိုးရဟာဒုက္ခသည်တွေကိုပြန်လက်ခံလို့စိတ်မရှိဘူးလို့ပဲတွင်တွင်ပြောပြီးဘလို့အကျိုးအကြောင်းဆိုတာကိုတော့အသေးချာရှင်းပြတာတိတ်မတွေ့ရပါဘူး။နိုင်ငံတကာမှာရောက်နေတဲ့ရိုဟင်ဂျာအရေး တက်ကြွလှုပ်ရှားသူတွေဘက်ကတော့မွတ်စလင်တွေရခိုင်ပြည်နယ်ပြန်သွားရင်လုံခြုံမှုရှိတယ်ဆိုတာအာမခံပေးရမယ်နိုင်ငံသားအဖြစ်အသိအမှတ်ပြုပေးရမယ်သူတို့ကြေးရွာတွေမှာပဲသူတို့ကိုပြန်နေရာချပေးရမယ်လို့တောင်းဆိုတာမျိုးကြားကြရပါတယ်ပြေခဲ့တဲ့ရက်ပိုင်းကတော့ ASPI လို့ခေါ်တဲ့ Australia Mahabhyuha ဟာမူဝါဒဆိုင်ရာအဖွဲ့ဟာဂျိုဒုကရိုက်ကူးထားတဲ့ဓာတ်ပုံတွေကိုအသုံးပြုပြီးဒုက္ခသည်တွေပြန်လက်ခံရေးမြန်မာအစိုးရလှုပ်ဆောင်ချက်တွေကိုလေ့လာတာလုပ်ခဲ့ပါတယ်သူတို့တွေ့ရှိချက်ကတော့2018နဲ့2019ခုနှစ်တွေအတွင်းအဲ့ဒီဒေသမှာအစိုးရဘက်ကနေအိမ်တွေကိုဖြိုချရှင်းလင်းတာမျိုးလုပ်နေတာပဲတွေ့ရပြီးပြန်ဝင်လာမဲ့သူတွေနေထိုင်ဖို့ဘလို့အဆောက်အုံတွေမှစောင့်နေတာမတွေ့ရဘူးဆိုပြီးထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကနေအိမ်တွေကြိုတင်ပြီးစောင့်မထားတာဟာနေသူတွေမရှိရင်ပျက်စီးသွားမှစိုးရင်ရလို့ဖြစ်ကြောင်းပြန်ဝင်လာသူတွေကိုနေအိမ်စောက်ဖို့ငွေပေးမှဖြစ်တဲ့အကြောင်းကိုယ်တိုင်မစောက်နိုင်သူတွေကိုတော့အစိုးရကစောက်ပေးမှာဖြစ်ပြီးဂျားစခန်းမှာယာယီနေထိုင်စောင့်ဆိုင်းရမှာဖြစ်ကြောင်းဒါဒီမကသူတို့အတွက်ဘာသာရေးအဆောက်အုံတွေစာတင်ကျောင်းတွေစေခန်းတွေနဲ့အခြားအခြေခံအဆောက်အုံတွေပါဝင်တဲ့ပိုကောင်းတဲ့ကြေးရွာတွေတည်ထောင်ပေးသွားမယ်လို့ CAN သတင်းဌာနကိုပြောကြတာတွေ့ကြရပါတယ်။အခုဆိုရင်ဒုက္ခသည်တွေပြန်လက်ခံရေးကိစ္စဘင်္ဂလားဒေ့ရှ်အစိုးရဘိုင်းနဲ့ဆွေးနွေးဖို့ဖြစ်နိုင်ရင်ဒုက္ခသည်စခန်းတွေရဲ့အထီသွားပြီးအစီအစဉ်တွေရှင်းပြဖို့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်နေပါတယ်
။လက်ရှိအခြေအနေအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဒုက္ခသည်တွေပြန်လက်ခံရေးမြန်မာအစိုးရဘက်ကပြင်ဆင်မှုတွေလုံလောက်မှုမရှိသေးဘူးဆိုတာကိုတော့လက်ခံနိုင်စရာရှိပါတယ်။ဒါပေမဲ့ဒီပြဿနာတွေကိုဒုက္ခသည်တွေပြန်ဖို့ရင်အာဆီယံပါဝင်နိုင်ငံကအသံဝင်ကဝိုင်းဖြည့်ရှင်းပေးရင်တဖြည်းဖြည်းအဆင်ပြေသွားနိုင်စရာရှိပါတယ်။ပြန်ဝင်လာတဲ့ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ပြဿနာကတော့မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေအရရေရှည်ဖြည့်ရှင်းရမယ့်ပြည်တွင်းရေးကိစ္စဖြစ်ပြီးအဲ့ဒါကိုတောင်းဆိုနေလို့စိတ်အကျိုးထူးမဲ့ပုံတော့မတွေ့ရပါဘူး။အရေးကြီးတာကဘင်္ဂလားဒေ့ရှ်အစိုးရရဲ့ယက်တီချက်ပါပဲ။ဒုက္ခသည်စခန်းထဲမှာအကြောက်တရားလွှမ်းမိုးနေတာလူလူစုတစ်ဖွဲ့ကနေဒုက္ခသည်တွေရဲ့တကယ့်ဆန္ဒကိုကြိုးကင်နေတာမျိုးမဖြစ်ရအောင်ကူညီပေးဖို့လိုပါတယ်။ဒုက္ခသည်တွေကိုယ်သဘောနဲ့ကိုနေရပြန်နိုင်တဲ့အခါကြမှာသာအဲ့ဒီဒုက္ခသည်တွေအတွက်လည်းအဆင်ပြေဘင်္ဂလားဒေ့ရှ်အစိုးရလည်းဝန်တို့ဝန်ဖို့ရော့မြန်မာအစိုးရအတွက်လည်းနိုင်ငံတကာဖိအားတွေရော့ကြဆိုတဲ့သုံးဦးသုံးဖလှယ်အကျိုးရှိတဲ့အခြေအနေမျိုးရောက်နိုင်မှာဖြစ်ကြောင်းပ
ါဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ပါရှင်အခုလိုရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့သဘောထားအမြင်တွေဆွေးနွေးမယ်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းကျမတို့အတိပေးခြင်းပါတယ
်ဘရရှ်မက်ဖျာဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်ရေးအစီအစဉ်အတွက်မြန်မာနိုင်ငံကြီးဌာနကူစရဲအဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်နေနဲ့ပါတွေ့ဆုံခဲ့ပါတယ်။နိုင်ငံတကာဖိအားကြုံနေရတဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရပြန်ရေးဟာနှစ်နိုင်ငံကြားမှာတော့အပြန်အလှန်အပြစ်တင်မှုတွေနဲ့လုပ်ငန်းစဉ်ကမဆနိုင်သေးပါဘူး။အခုဆိုလို့ရှိရင်အေးရခိုင်အဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လဲဒေသတွင်းတည်ငြိမ်မှုကတော်လေးပျက်စီးနေတယ်လို့ဆိုရမှာပါ။ဒီလိုအခြေအနေမျိုးမှာမြန်မာဆွေးနွေးဘက်ကဒုက္ခသည်တွေနေရပြန်ရေးကြိုးပမ်းမှုဟာတကယ်ပဲလက်တွေ့လုံနိုင်ပါမလား။နိုင်ငံတကာဖိအားကိုမလုံနိုင်လို့လုပ်ငန်းလုံးပြရသလိုဖြစ်နေသလား။ဒါမှမဟုတ်အခြားဖြေရှာနိုင်မဲ့နီလန်ရောရှိပါလား။အခုလာမဲ့အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါလေ။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါလေ။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါလေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-954ဖြစ်ပါလေ။email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင်။ဗ
VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားအတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုရင်အောင်ဆုံး VOE မြန်မာပိုင်း Facebook စာမျက်နှာမှာလာပြီးတော့ VOE အစီအစဉ်တင်ဆက်ပုံတွေရဲ့အောက်မှတ်ချက်လေးတွေရေးလာတဲ့သောရရှင်တွေရဲ့မှတ်ချက်တူလေးတွေကိုဖတ်ပြပေးခြင်းပါတယ်။သောရရှင်တွေကတော့အများကြီးရေးလာကြပါတယ်။အဲ့ထက်ကကိုဆန်းအောင်မွန်ကတဲ့ရင်တင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် VOE တဲ့ကျမတို့စနေနေ့ညပိုင်းထုံလွှင့်ချက်ကိုနားဆင်ပြီးပြောလာတာဖြစ်ပါတယ်မင်းတိုက်ဆိုတဲ့သောရရှင်ကတော့နေ့စဉ် VOE အစီအစဉ်ကိုနားတော်တာဆင်နေပါတယ်ရေဒီယိုနဲ့စမတ်ဖုန်းကပါ1989ခုနှစ်ထဲကပေါ့ကျေးဇူးတင်ပါတယ် VOE လို့ရေးလာပါတယ်ဟုတ်ကဲ့ကျမတို့ကလည်းအခုလိုမျိုးရေဒီယိုခေတ္တကလည်းရေဒီယိုအခုအင်တာနက်တွေခေတ်စားလာတဲ့အချိန်ကြတော့လေတယ်လီဖုန်းတွေကနေအသုံးပြုပြီး VOE အစီအစဉ်တွေကိုနားဆင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်နော်တယ်လီဖုန်းတွေကနေနားဆင်နေဆိုလို့ငကိုမူရင်ရေဒီယိုလိုင်းတူမီတာကနေပြောလဲနားဆင်လို့ရပါတယ်လို့ထပ်ပြောချင်ပါတယ်ရှင်အောက်ချင်းရဲ့တောင်ပန်ခတ်တန်ဆိုပြီးတော့ခတ်ဆန်းဆန်းနဲ့ Facebook အကောင့်ပိုင်ရှင်က
မင်္ဂလာပါ VOE ရသတင်းတွေကိုအလွတ်မပေးပဲအမြဲနားထောင်ပါတယ်တတိမှန်တွေကြောင့်အနာဘောဒုတ်ကြလို့ VOA ကိုဆဲဆူနေတဲ့သူတွေကိုပြောချင်ပါတယ်မကြိုက်ရင်နားမထောင်ကြပါနဲ့ကျွန်တော်ကတော့ VOA သတင်းကိုစောင့်မျှော်အားပေးနားဆင်ရပ
ါဟုတ်ကဲ့ပါအခုလို VOA သရရှင်ရဲ့စာလေးတွေမှတ်ချက်လေးတွေဖတ်ရတာအားတက်စရာပါနော်အထူးကျေးဇူးတင်ပါတယ် VOA သရရှင်အနေနဲ့အခုမြန်မာနိုင်ငံမှာခေတ်စားနေတဲ့ Facebook စာမျက်နှာအဲဒီက Messenger စာရေးပို့လို့ရတဲ့ဒီစာမျက်နှာကိုအသုံးပြုပြီးတော့ကျမတို့စီကိုစာရေးပို့ပြီးတော့လွယ်လွယ်ကူကူလှင်းလှင်းမြန်မြန်ရေးနိုင်တာတွေ့ရလို့ကျမတို့အထူးဝမ်းသာမိပါတယ်နော်ဒီ Messenger ကနေရေးလာတဲ့သရရှင်နေတဲ့ကပဲဇော်လင်းဆိုတဲ့ Facebook အကောင့်နာမည်နဲ့သရရှင်က VOE ကသတင်းတွေနားဆင်ပြီးတော့သူသိလာရတဲ့အချက်တစ်ချက်ကိုပြောထားပါတယ
်မင်္ဂလာပါ VOE ကျွန်တော်ကရခိုင်တယောက်ပါ VOE ကိုနေ့တိုင်းနားထောင်ပြပါတယ်အလုပ်လုပ်နေတဲ့အချိန် Bluetooth နဲ့ Speaker နဲ့အဆက်မပြတ်ပါပဲအများကြီးဘူးသူဒရီရောပညာရီရောရပါတယ်မြန်မာဖြစ်လို့မြန်မာနဲ့ပတ်သက်တဲ့မြန်မာပြည်ရဲ့ရခိုင်တွေခံစားနေရတဲ့အဖြစ်အပျက်တွေကိုပို့ပြီးတင်ပြပေးစီခြင်းပါတယ်ဒီတိုင်းဆိုဘဒူကားမှတာဝန်ယူမှုတာဝန်ခံမှုမရှိတာသိချာနေပါတယ်ကျေးဇူးပါ VOE အားလုံးကျန်းမာကြပါစေ
Like ga ga cha ro me le mi sa le khan lu bi me lu bo wa ye pya sa ta pu ko ma mo ma pa ne ka ya na rui mon cha te ni ye rui ma a che shi ro e mya nai ma la a ko bi me na go la la ba ma ya rui ro ma lo nai pa ne a che sa sa rui bi ya sai mi
အခု9လပိုင်းတော့ကောပါပါเนาะဒီ9လပိုင်းလာလေဒီဇူလိုင်လာလေတော့မှာကျမတို့ VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကနေထုတ်လွှင့်ပေးသွားတဲ့တွေ့ဆုံမေးမြန်းခန်းတစ်ခုပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့သူတို့ရဲ့မှတ်ချက်လေးတွေတော်တော်များများလက်ခံရရှိရမလို့အဲ့ဒီမှတ်ချက်လေးတွေကိုဖော်ပြပေးကြပါတယ်ကျမတို့အဲ့ဒီတော့ကဒီ American ပြည်အစုကိုရောက်ရှိနေတဲ့ကိုဆောင်းဦးလိုက် Washington DC မြို့တော်ကိုရောက်တုံးရောက်ခိုက် VOE Studio မှာတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ကိုပိုင်တချင်းထောင်ကျော်ရေးဆက်ခဲ့တဲ့တည်ရည်တည်ဆူစောင်းလိုင်းကနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာသူ့ရဲ့အမှုပညာနဲ့တက်ဆွမ်းသမျှပါဝင်မှုတနိဋ္ဌာန်ချထားတာပါသူ့ရဲ့တချင်းတချို့ကလည်းအဲ့လိုသူ့ရဲ့ရွေးချက်ကိုထင်ဟပ်စေပါရနော်အဲ့ဒီမှာစောင်းလိုင်းရဲ့အင်တာဗျူးကိုနားဆင်ပြီးတော့ရေးလာကြတဲ့သူတွေထဲမှာတော့အောင်စောဝင်း LPD ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကခင်ဗျားဘာလူမျိုးပဲဖြစ်ဖြစ်ဘဲဘာသာဝင်ပဲဖြစ်နေပါစေကျွန်တော်ခင်ဗျားကိုချစ်ခင်လေးစားပါတယ်ခင်ဗျားရဲ့လူသားဆန်မှုကြောင့်မှာအကိုတဲ့ရေးလာပါတယ်ဟုတ်ကဲ့လူသားချင်းအသားအရောင်ဘာသာလူမျိုးခွဲခြားမှုမရှိဘူးဆိုတာဒီသောရရှင်ရဲ့စာမှာတွေ့ရပါတယ်နော်ခင်တင်းတင်းမြတ်ဆိုတဲ့သောရရှင်ကတော့ပြည်သက်တယောက်အနေနဲ့တရိပ်ရပါတယ်ဆောင်းလိုင်းနိုင်ငံကိုပြန်လာပါလို့တော့ပြောပြပါ VOE ရေးတဲ့ဟုတ်ကဲ့ပါဒီစကားလေးလက်ဆင့်ကမ်းပါမယ်ရှင်ထူးဘုံဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းအမှုပညာရှင်တဦးရဲ့ပေးဆက်ခြင်းမှာဂုဏ်ယူနိုင်ပါစေတဲ့လေးစားလျက်ရှိပါတယ်လို့ဆိုလာပါတယ် Alexander ဆိုတဲ့ဒီ Facebook account ပိုင်ရှင်ကတော့ကျွန်တော်လေးစားရတဲ့အမှုပညာရှင်တယောက်ပါအားပေးလျက်ပါကိုစောင်းဦးလိုင်းတဲ့ကိုမောင်ဆိုတဲ့သောရရှင်ကလည်းလေးစားမိပါတယ်တချင်းတစ်ပုတ်ကနိုင်ငံအတွက်အပြောင်းလဲလဲဖြစ်နိုင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါသူ့ရဲ့နောက်ပိုင်းတချင်းတွေကတော့နိုင်ငံအကျိုးပြုတချင်းတွေပို့ပြီးဆက်ဖြစ်တယ်လို့သူကဒီ interview ထဲမှာပြောထားတာပါKMMB ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်ကလည်းညီလေးရေအစင်အားပေးလျက်ပါညီလေးရဲ့တခြင်းတွေဟာပြည်သူတွေအတွက်အလွန်ခွန်အားဖြစ်စေပါတယ်ဆက်လက်ပြီးတော့ရေးသားစေချင်ပါတယ်တဲ့ DTC ចောင်းက82nd batch အကိုတော်တယောက်ရေးလာတာပါမ မင်းတင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကလည်းစိတ်နေသဘောထားအလွန်မွန်မြတ်ပါတယ်။စာလုံးကိုလာတော့ကဟောပြောတည်ဆိုသွားတာလေးတွေအလုံးသဘောကျလေးစားပါတယ်တဲ့။စင်ကာပူကသွားရရှင်ဖြစ်ပါတယ်ရှင်။မျိုးမင်းလင်းဆိုတဲ့သွားရရှင်ကတော့ဒီစောင်းလိုက်ရေးထားတဲ့တခြင်းတွေကတခြင်းတစ်ပုဒ်ကိုရေးလာတာပါ။သူကမိုးခါရေဆိုတဲ့တခြင်းကိုအရင်ကြိုက်ပါတယ်ကိုဆောင်ရင်အမြဲတမ်းအားပေးနေပါတယ်နော်တဲ့။ကေတူဆက်ကလည်းကိုဆောင်လိုက်သူ့ရင်ထဲကမပြတ်စီးဆင်းနေတဲ့လှိုင်းတွေအကြောင်းနားလေရလို့ပို့ပြီးတော့လေးစားမိပါတယ်တဲ့။မျိုးလင်းကတော့ကိုဆောင်ကိုပြောပေးပါလား VOE ကျွန်တော်တို့ဗမော်မျိုးလေးကိုလည်းလာပေးပါလားလို့ဟုတ်ကဲ့ပါဒီမှက်ချက်လေးကိုကိုဆောင်လိုက်တွေ့မယ်ထင်ပါတယ်ကျွန်မလည်းထပ်ဆင့်ပြီးတော့ပို့ပေးလိုက်ပါမယ်နော်အောင်သူဆိုတဲ့တော်ရရှင်ကတော့တခြင်းတွေကိုဘယ်ခံစားချက်တွေနဲ့ရေးတယ်ဆိုတာမသိဘယ်အချိန်နားထောင်ထောင်ရုံမသွားဘူးအရင်ကြိုက်ပါနေတဲ့ဒီတီးတီးဆိုဆောင်းလိုင်းရဲ့အင်တာဗျူးကိုနားဆင်ပြီးတော့ဒီမြန်မာနိုင်ငံကဖြစ်ဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ရေးလာကြတဲ့သောရရှင်တချို့လည်းရှိပါတယ်။ဒီမှာရိုးနောင်ဆိုတဲ့သောရရှင်ကတော့ဒီဆောင်းလိုင်းပြောသွားတဲ့မြန်မာနိုင်ငံသားတွေစိတ်ဝင်ကွဲနေကြတယ်ဆိုတာနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်
။နောက်ဆုံးပြောစကားကအသက်ပါပဲ။တကယ်ကိုပဲမြန်မာနိုင်ငံသားတွေစိတ်ဝင်ကွဲနေကြပါတယ်။အထူးသဖြင့်ဗမာနဲ့တိုင်းသားတွေကြားမှာပေါ့။ဗမာတော်တော်များများကတိုင်းသားတွေကိုအမုန်းမရှိပေမဲ့တိုင်းသားတွေရင်ထဲမှာတော့ဗမာမုံတီးရေးအပင်ကြီးကခိုင်ခိုင်မာမာကိုအမြင့်တွဲနေပါတယ်ဒါကိုကျွန်တော်အစကတေချာမသိခဲ့ပါဘူး Facebook သုံးရင်းနဲ့သိလာရတာပါစေဝန်ကွဲမုံတီးနေတာကိုဘယ်လိုပြည်လဲအောင်လုပ်ရမလဲဆိုတာစင်ခုံမှုတရက်လိုတောင်ဖြစ်နေသလားလို့ပ
ါဒါရိုးနောင်ဆိုတဲ့သောရရှင်သူ့ရဲ့အမြင်ကိုစောင်းလိုင်းရဲ့အင်တာဗျူးကိုနားဆင်ပြီးတော့သူ့ရဲ့အမြင်ကိုပြန်ပြီးတော့ရေးလာတာပါဒီမှာသူ့ကိုပြန်ပြီးတော့ရေးလာတဲ့သူတွေလည်းရှိပါတယ်။နှလုံးသားနဲ့ရင်းရွေဆိုတဲ့ Facebook အကောင့်ပိုင်ရှင်ကရိုးနောင်ရေတိုင်းရင်းသားတွေလည်းဗမာတွေကိုမမုန်းကျင်ခဲ့ပါဘူး။ဒါပေမဲ့လည်းအဲ့လိုမုန်းခံရအောင်ဗမာအများစုကလုပ်နေပါတယ်တဲ့။အရင်လိုတိုင်းရင်းသားတွေရဲ့ယုံကြည်မှုရဖို့ကဗမာလူမျိုးတွေရဲ့အဓိကစိန်ခေါ်ချက်ဆိုလည်းမမှားပါဘူး။ဗမာတွေအနေနဲ့တိုင်းရင်းသားတွေကိုဒန်းတူအခွင့်အရေးမပေးသေး၍တိုင်းရင်းသားတွေရဲ့အမုန်းတရားကဘယ်တော့မှပျောက်ကွယ်သွားမှာမဟုတ်ပါဘူးလို့ရေးလာပါတယ်။ဒါမဲ့လေဒီနှလုံးသားနဲ့ရင်းရွေဆိုတဲ့ဒီသောရရှင်ပြန်ရေးလာတာကိုပဲထပ်ဆင့်ပြီးတော့ပြန်ပြီးတော့တုံ့ပြန်လာတဲ့နောက်ထပ်သောရရှင်သူရိစာတွေကိုဖတ်ရစိတ်ဝင်စားစရာကောင်းပါရဲ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအမြင်တွေကွဲနေကြလဲဆိုတာကိုလည်းတွေးရနိုင်ပါတယ်ဒီဖိုးသားဆိုတဲ့သောရရှင်ကဗမာအများစုကအာဏာရှင်ကိုတွန်းလှန်ခဲ့တာပါတဲ့တိုင်းသားတွေထက်ဗမာတွေပိုပြီးတော့အခွင့်အရေးမရကြပါဘူးလူတိုင်းကြိုးစားမှဖြစ်မှာပါတိုင်းသားတွေထဲမှာလည်းတာမန်ဗမာတွေထက်ထူးပြီးတော့အခွင့်ထူးခံနေအများကြီးပါလို့ရေးလာပါတယ်ဒါကတော့သောရရှင်ရဲ့အားလုံးရဲ့အမြင်တွေကိုပဲပေါင်းစုံကသိရအောင်လို့ကျွန်မအားလုံးရဲ့အမြင်တွေကိုပြောပြပေးနေတာပါနော်။ Jim Key ဆိုတဲ့သောရရှင်ကကိုရိုးနောင်ကိုပြန်ပြီးတော့တုံ့ပြန်လာပါတယ်
။တိုင်းရင်းသားတွေမုန်းရမှာကအာဏာဗန်းပြပြီးတနတ်တကားကနေအနိုင်ကျင့်ပိုကျနေတဲ့စစ်အာဏာယူတွေကိုမုန်းရမှာပါ။အာဏာရှင်တွေရဲ့ဖိနှိပ်မှုကိုကျွန်တော်တို့ဗမာတွေလည်းခံရတာပါပဲ။ဖိနှိပ်သူအနိုင်ကျင့်သူရုပ်မှကောက်ကျစ်သူကိုမုန်းမှာလူမျိုးချင်းချင်းမုန်းဖို့မလိုပါဘူး။
နောက်ထပ်သောရရှင်ခိုင်စုံဝင်းဆိုတဲ့သောရရှင်ကတော့ဗမာတွေကိုမမုန်းပါနဲ့တဲ့အာနာရှင်တွေကိုသာမုန်းပါလို့ပြောလာပါတယ်
။မုန်းတယ်လို့မပြောဘဲယုံကြည်မှုနဲတယ်ဆိုတာကိုလက်ခံရမှာပါ။ဘယ်ချိန်ကစပြီးဘသူတွေကြောင့်ဘာတွေဖြစ်ခဲ့လို့ဘာကြောင့်လဲဆိုတာကတော့သမိုင်းတွေရှိပါလိမ့်မယ်။ဒါပေမဲ့တာမန်ပုဂ္ဂိုလ်တွေတာမန်ပြည်သူတွေတာမန်ပြည်သူဝန်ထမ်းတွေဆိုရင်တိုင်းရင်းသားတွေချစ်ခင်လက်တွေပေါင်းတင်နေလေးစားကြပါတယ်။ဘယ်ပြည်နယ်ပဲသွားသွားလက်တွေပေါင်းသင်းဆက်ဆံခြင်းသိရမှာပါ။ဘယ်လူမျိုးနွယ်မှာပဲဖြစ်ဖြစ်မေတ္တာကရုဏာရှိတဲ့ချစ်ခင်လေးစားစရာပုံကိုယ်တွေအများကြီးရှိပါတယ်
။ဒါတော့မြန်မာနိုင်ငံမှာကွဲပြားမှုတွေဖြစ်နေတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ဒီတေးရေးတေးဆိုအမှုပညာရှင်တယောက်ဖြစ်တဲ့ဆောင်းလိုင်းသူ့ရဲ့အင်တာဗျူးမှာပြောသွားတာပေါ်မှာသောရရှင်နဲ့တုံ့ပြန်ရေးလာကြတာပါ။အခုကျွန်မဖော်ပြပေးခဲ့တာကတော့အချိန်အကန့်အသတ်နဲ့မလို့သောရရှင်နဲ့နည်းလေးရဲ့စာကိုပဲကောက်နှုတ်ပြီးတော့ဖော်ပြခဲ့တာဖြစ်ပါတယ်။သောရရှင်နဲ့အများကြီးပဲအမြင်မျိုးစုံနဲ့ Facebook ပေါ်မှာလာရေးကြတာတွေ့ရပါတယ်။ဒီမှာတွေ့ရတာကအခုလိုမျိုးအမှုပညာရှင်မျိုးဒါမှမဟုတ်လေဒီလူတို့ကိုလွှမ်းမိုးနိုင်တဲ့သူတွေပြောလာဆိုလာတာတွေဆိုရင်ဒီအများကိုလွှမ်းမိုးနိုင်လို့အများကလည်းဒါကိုဂရုတစိုက်နားထောင်ပြီးတော့တုံ့ပြန်နေဆိုတာပါ။ဒီမှာဟိုလူတို့ကိုလွှမ်းမိုးနိုင်တဲ့ခေါင်းဆောင်ဒါမှမဟုတ်လေအမှုပညာရှင်လိုမျိုး social influencer အများလက်ခံနိုင်အောင်ပြောလို့ရတဲ့သူမျိုးအများကအာယုံစိုက်တဲ့သူမျိုးကတခုခုများအမှားပြောမိတယ်ဆိုရင်တော့ဥပမာအမုန်းစကားမျိုးကိုရေးသားပြောဆိုလှုံ့ဆော်မိတယ်ဆိုရင်တော့အဲ့ဒီလူရဲ့စကားကိုလက်ခံယုံကြည်မိပြီးတော့မျိုးမျိုးစိတ်ဝင်ကွဲမှုတွေပို့ပြီးတော့ဖြစ်စေအခြေအနေဆိုးစေနိုင်တယ်ဆိုတာဒီအကြောင်းအရာကနေတွေ့ရပါတယ်နော်မှတ်သားစရာကောင်းတဲ့တာရကဖြစ်ပါတယ်ရှင်သောရရှင်ရဲ့စာတွေကိုပြန်ကြားပေးတာဒီတစ်ပတ်ဒီမှာရက်ချင်ပါတယ်တိချစ်သောရရှင်တွေကိုလည်းစောင်းလိုက်တီဆိုရေးဖွဲ့ထားတဲ့သချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဖြောပြပေးမှာဖြစ်ပါတယ်နော် ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။တိချစ်တော်ရရှင်ကိုစောင်းနိုင်ရဲ့တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။သူရေးသားဆက်ဆူထားတဲ့နေပြည်တော်မြော့ရင်ဝေးဆိုတဲ့တခြင်းလေးကိုတော်ရရှင်နဲ့တူတူနားဆင်ပြီးခံစားကြည့်ရအောင်ပါ။အားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်
။ပီတီတော်ဖြစ်ရတယ်။လူတချို့ကအားပေးတယ်။တဏီကောင်အောင်လူမှုရေးအကျိုးဆောင်လေသူလူအများကနှံပါတယ်။ကျွန်တော်ကမဆိုးဘူးပဲ။သူညင်းနေနိုင်သလားရှိတာကိုနေ။ကေကူပြောင်းချိုးချောင်းရဲ့ရာတီဥဒုမကောင်းမှုရဲ့။ရေထရာတနတ်ရာအများမမပြေလေ။အဖြစ်တော့မပြောကြနဲ့။ငါချောင်းလည်းမလဲချမ်းနဲ့။Salam ye bia jo sa be bia jo on Yenla ni tu chi cha Shui pi ro myo le da mo we bu tin cha Yenla ni tu chi cha Shui pi ro myo le da mo we bu le tin cha
Sound like ti so de ne pi ro myo yin we so de tin ko na sin ka ja ya da ba သူတချင်းတွေကစာသားထဲမှာပါတယ်လို့မျိုးရွှေပြည်တော်မျှော်တိုင်းမဝေးရပါစေနဲ့လို့ဆုတောင်းကြရအောင်ပါနော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။ပျော်ရွှင်ပါစေများတကား။Send me about the need my Ooh 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 Push my dream out of car Ooh ooh Pity of pity You to choke up pity The nigga won't do who she chose on me to
မေတ္တနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင်ခုဆက်လက်ပြီးတော့ထူးခြားစံပြကဏ္ဍဘာတဲ့တင်းများအစီအစဉ်ကိုတော့မညိုညိုလွင်နဲ့အတူကိုငင်းချမ်းကတင်ဆက်မှာပ
ါ။ကုလနိုင်ငံဝါဆောမြို့ကတီထွင်သူတူဦးဟာကားပုံစံဆက်တင်ပစ္စည်းကိုတီထွင်လိုက်ပါတယ်။အန်ဒရီဘူရခာကားဝါသနာဦးတယောက်ဖြစ်ပြီးတော့သူ့အိမ်မက်ကားလေးတစ်စီးပုံစံအတိုင်းဒီကားစပိန်ကိုတည်ဆောက်ခဲ့တာပါ။သူရဲ့စပိန်ကားဟာတကယ့်ကားတွေလိုပဲကားကိုတဲမီးသီးနောက်ကြည့်မှန်နဲ့မာစီဒီတစိုက်ကလေးတက်ထားတဲ့အပြင်အဖြူရောင်တန်းနဲ့မီးခိုးရောင်ကားလေးအဖြစ်ဖန်တီးထားတာပါဒါပေမဲ့ဒီကားထဲမှာပါတဲ့ဘိန်းကစပိန်အရွယ်အစားဖြစ်ပြီးကားအင်ဂျင်မပါတဲ့အတွက်လဲတိတ်တိတ်ဆိတ်ဆိတ်မောင်းနိုင်တာပါလွန်ခဲ့တဲ့၅နှစ်ခရဲကအခုလိုကားထုတ်လုပ်ဖို့သူ့အိမ်ကကားကိုရောင်တွေကနေစတင်ခဲ့တာပါလို့ဘရက်ကပြောပါတယ်သူကားစပိန်လေးကိုဖိုတွန်လို့နာမည်ပေးထားပြီး Mercedes SLS AMG ပုံစံမျိုးလိုက်ထုတ်ထားတာပါဒီကားစပိန်ဟာအလေးချိန်ပေါင်440ရှိပြီးတော့ လူနေနိုင်တဲ့အပေါ်မူတည်ပြီးတနာယီကို12မိုင်ကနေ15မိုင်အထိသွားနိုင်ပါတယ်။ကားအင်ဂျင်မပါတဲ့အတွက်လည်းသူ့ကိုဆက်ပင်အဖြစ်ပိုလန်ဥပဒေအရသတ်မှတ်ထားပြီးတော့ကားမဝင်ရနေရာတွေမှာလည်းစီးနင်းနိုင်ပါတယ
်။ကမ္ဘောဒီးယားနိုင်ငံကကော်ဖီဆိုင်တစ်ခုဟာသွန်ပစ်ပစ္စည်းတွေကိုအသုံးပြုပြီးဆောက်လုပ်ထားတာကြောင့်အမိုက်ကော်ဖီဆိုင်လို့နာမည်ပေးထားပါတယ်။အသက်32နှစ်အရွယ်ဗန်ဒေးဆိုသူကဖွင့်လှစ်ခဲ့တာဖြစ်ပြီးအများပြည်သူတွေအနေနဲ့သူတို့ဆွန့်ပစ်တဲ့အမိုက်တွေကိုသတိပြုမိပြီးရှော့ချနိုင်စေဖို့ရည်ရွယ်ပါတယ်။ဆိုင်ကကော်ဖီတစ်ခွက်အတွက်ဒေါ်လာခွဲနဲ့ညီမျှတဲ့ real 6000ပေးနိုင်တယ်လို့ plastic ဘူးတရာနဲ့လည်းပေးချေလို့ရပါတယ်။ဒီ plastic ဘူးတွေကိုသူဆိုင်တီဆောက်တဲ့နေရာမှာသုံးမှဖြစ်တယ်လို့တခြားလုပ်ငန်းတွေမှာလည်းပြန်လည်အသုံးချမှာပါ။ဆိုင်မှာလာတော့သူတွေအနေနဲ့သူတို့ကိုယ်ပိုင်ခွက်ကလေးတွေယူလာရင်30ရာခိုင်နှုန်းရှော့ပေးမှာပါ။အခုချိန်မှာတော့အမိုက်ကော်ဖီဆိုင်ကလေးအနေနဲ့အမိုက်တွေနဲ့ကော်ဖီလဲတောက်တဲ့စားသုံးသူတွေတိတ်မများသေးပေမဲ့နောင်မှာပိုများလာမယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့အပတ်ကကမ္ဘာချန်ပီယံရှစ်ခရုပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ခရုပေါင်း160ကျော်ပါဝင်ရှင်ပြိုင်ခဲ့ပြီးတော့1960ပြည့်နှစ်တွေလောက်ခရဲကကျင်းပခဲ့တာပါ။ဇပွဲတစ်ခုပေါ်မှာရေစွတ်ထားတဲ့အဝတ်ကိုတင်ထားပြီးဆက်ဝိုင်းကလေးတွေ၃ဝိုင်းဆွဲထားပါတယ်။ဆက်ဝိုင်းအလယ်ကနေတာထွက်ရတာဖြစ်ပြီးအပြင်ဘက်ဆက်ဝိုင်းကိုပြေးကြရတာပါ။အပြင်ဘက်ဆက်ဝိုင်းကိုအရင်ဆုံးရောက်တဲ့ခရုကအနိုင်ရမှာဖြစ်ပါတယ်။ပါဝင်ရှင်ပြိုင်သူတွေအနေနဲ့ကိုပိုင်ခရုယူလာလို့ရတယ်လို့ပွဲစီစဉ်သူတွေပေးတဲ့ခရုနဲ့လည်းပြိုင်လို့ရတာပါနေ့ခင်းပိုင်းအထိပြိုင်ပွဲအဆင့်ဆင့်ရှင်ပြိုင်ခဲ့ကြပြီးမှနောက်ဆုံးဘိုလ်လူပွဲမှာဆမ်မီဆိုတဲ့အင်္ဂလိပ်စာတင်တဲ့ဆရာမမာရီယာဝဲလ်ဘီရဲ့ခရုကလေးကအနိုင်ရပူဆွဲသွားပါတယ်ရှင
်ထူးခြားဆန်းပြားကမ္ဘာသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြတာပါတနင်္လာနေ့နေ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်
။ဟောင်ကောင်ကျွန်းမှာရာဘာကြီးတွေနဲ့ပြည့်မြေရိုးပုံးတွေပြည့်သွင်းခဲ့ကြတဲ့အဓိကယုံနှိမ့်နှင်းရေးရဲတွေကိုအန်တူပြီးတနင်္ဂနွေနေ့ကဆန္ဒပြသူတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးညပိုင်းအထိတင်းမာမှုရှိခဲ့ပါတယ်။ရဲရင်နဲ့ဆန္ဒပြသူတွေကြားရုံးရင်ဆန်ကဆက်လက်ဖြစ်ပွားနေတာနဲ့အတူပဲပြီးခဲ့တဲ့သတင်းပတ်တုန်းကဖျက်ဆီးခံရတဲ့တရုတ်အစိုးရရဲ့ဆက်သွယ်ဆောင်ရွက်မှုရုံးကိုဆန္ဒပြသူတွေမရောက်အောင်ကာကွယ်တဲ့အနေနဲ့ရဲဘက်ကမျက်ရည်ယိုဘုံနဲ့အကြိမ်ကြိမ်ပစ်ခတ်ခဲ့ရပါတယ်။အမေရိကန်သမ္မတအိမ်ဖြူရောနဲ့မူဝါဒပိုင်းဆိုင်ရာမကြာခဏအခြေအတင်ဖြစ်ခဲ့သူအမျိုးသားထောက်လှမ်းရေးအကြီးအကဲဒန်ကုတ်ချာနှစ်နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ရာဒုကနှုတ်ထွက်တော်မှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့ပါတယ်။မစ္စတာကော့စ်ကအောက်တိုဘာ15ရက်နေ့မှာရာဒုကနှုတ်ထွက်မယ်လို့သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာတင်းနှင်းကနေနေ့ကရှင်းသားခဲ့တာဖြစ်ပါတယ်။နိုင်ငံအတွက်ဆွမ်းဆွမ်းတမန်တာဝန်ထမ်းဆောင်ခဲ့မှုအတွက်ကျေးဇူးတင်တယ်လို့လည်းသမ္မတကရေးပါတယ်။အမျိုးသားထောက်လှမ်းရေးအကြီးအကဲနေရာကိုတော့သမ္မတထရန့်ကိုထောက်ခံသူတက္ကသစ်ပြည်နယ်ကိုစားပြု Republican လွှတ်တော်အမတ် John Rushliff ကိုအမည်စင်းတင်သွင်းမယ်လို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်။ American ပိုင်နယ်တစ်ခုဖြစ်တဲ့ Puerto Rico အုပ်ချုပ်ရေးမှုကလက်မဲ့သတင်းပတ်မှာယာရုကစင်းတော့နဲ့စင်းတော့မဲ့အချိန်အုပ်ချုပ်ရေးမှုတဲ့အဖြစ်အဆိုပြုခံထားရတဲ့အမျိုးသမီးကအုပ်ချုပ်ရေးမှုယာရုကိုမရယူလို့ကြောင်းတင်းင်းကနေနေမှာပြောဆိုလိုက်ပါတယ်။အချုပ်ရည်မှုရာဒုကိုရယူဖို့စိတ်ဝင်စားကြောင်းတရားရေးအတွင်းဝင်ဝန်ဒါဘတ်ကတ်စ်ကတွစ်တလူမှုကွန်ရက်မှာရေးသားခဲ့တာပ
ါ။သတင်းချင်းချုပ်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရည်မှုကတော့ကိုညာဝင်းအောင်ပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်ရှင်။တနင်္လာနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.